ီယပတိပခဖြစ်ပေါ်စဉ်စစ်ခိုင်ကင်းနဲ့မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ရင်းနှီးတွေကိုတပ်ခတ်မှုတွေလည်းဆက်တိုက်ဆိုးသလိုပေါ်ပေါက်နေပါတယ်။ဒီကနေ့အစောပိုင်းမှာလည်းပုံနာကျွန်းမြို့နယ်မှာရဲတပ်ဖွဲ့ရင်းနှီးတပ်ခတ်ခံခဲ့ရတဲ့အတွက်ထိခိုက်မှုတချို့ရှိခဲ့တဲ့အကြောင်းတပ်မတော်နဲ့ဒေသခံတွေကပြောပါတယ်။မနေ့ကလည်းကြောက်တော်မြို့မှာရဲအရာရှိတို့ဓာတ်ထိုးတပ်ခတ်ခံခဲ့ရသလိုထိခိုက်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့တာပါ။ထိခိုက်ပြီးနေကနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စိုးစမ်းထားတဲ့ View မြန်မာပိုင်းသတင်းထောက်နိုင်ကုန်းအိမ်ကပြေဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ထိခိုက်ပြီးနေတွင်တရက်တွေမှာတိုက်ပွဲတွေလက်လက်ကြီးပြစ်ခတ်မှုတွေဘုံပကွဲမှုတွေဖြင့်ရဲအရာရှိတို့ဓာတ်ထိုးတပ်ခတ်မှုတစ်ခုနဲ့လည်းကြုံခဲ့ရပါတယ်။ဒီနေ့မနေ့ပိုင်းမှာတော့ဘုံကျုံမြို့နယ်ပြင်းတော်နဲ့ဗန်းပွေးရွာကြားရဲရင်တန်းမိုင်းခွဲတပ်ခတ်ခံရပြီးထိခိုက်ဒဏ်ရာရရှိသူတွေရှိခဲ့တယ်လို့လည်းဗန်းပွေးရွာသားတို့ကပြောပါတယ်
။ဘုံကျင်းနေပြင်းတော်နာမှာနဲ့ခေတာလေးတလုံးခေတာရှိခဲ့မှုတော့ဒဏ်ရာမရောက်ရတဲ့လေဒီကားပဲခဏစီခဏစီရောကားသွားတာလမ်းကြီးကထွက်ပါကတော့ထွက်ရရှိမှာပါ
စစ်တီမျိုးကပြန်ပုံကြောဝင်မှာမိုင်းဆွဲတိုက်ခိုက်ခံရတာဖြစ်ပြီးရဲရစီတူချဆုံးခဲ့ကြောင်းလဲတရင်တွေထွက်ပေါ်နေပေမဲ့အေးချသိမပြုနိုင်သေးပါဘူးအနောက်ပိုင်းတိုင်းစစ်သည်ရုပ်တတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မိုင်းခွဲတိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရရှိခဲ့ကြောင်း VOA ကိုတည်ပြုခဲ့ပါတယ
်မိုင်းခွဲကတော့ဒီမင်းရဲ့ဆိုင်နိုင်တော့မှာတော့တော့အသေးသေးပါတယ်ရဲတပ်ဖွဲ့ကအခုဆက်ခံဖြစ်တာတော့ဒီမင်းရဲ့ဆက်ပြီးပါတယ်ကျေကသူတို့တချို့ကရတော့
မင်းညပိုင်းမှာလဲကြောက်တော်မျိုးနဲ့ဆက်ချမ်းယုံနီကန္နာလမ်းမှာမျိုးနဲ့ရဲတပ်ဖွဲ့မှုစောတန်းတွင်ဓာတ်ထိုးတိုက်ခိုက်ခံရတဲ့ကြောင်းဘူမူကြီးဝင်းစော်ဦးကဆက်ပြောပါတယ်
ဒီတော့ကြောက်တော်ကျွန်တော်ဆက်ညာသူတို့ဟိုဖိတ်စားတဲ့ချိန်မှာသွားနေတယ်ဒီညဖရစ်ကန္နာဆောက်ချီနေတယ်မဟုတ်ရောက်တာနားမနေတော့ဘူးတုံးရ
ဓာတ်ထိုးတိုက်ခိုက်သူကိုလိုက်လံရှာဖွေနေစေဖြစ်တယ်လို့လဲဆိုပါတယ်သာထုခံခဲ့ရတဲ့မြို့နယ်ရဲတပ်ဖွဲ့မှုကတော့လက်တလောစစ်တွေဆေးရုံမှာစေကူတမှုခံယူနေရကြောင်းတောက်တော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်ဒီမှာလို့ကျွန်တော်ဆက်တယ်လို့ကြည့်တဲ့အခါမှာစစ်တွေဆေးရုံမှာရှိနေတယ်ပေါ့စေကူတမှုခံနေတယ်ပေါ့ဆုံးရတဲ့အခြေအနေတွေမရှိဘူးလို့ပြောတယ်ဒါလို့ကျွန်တော်ကတော့ဆက်ပြီးတော့တရားမျိုးကြည့်တာလို့ပြော
မနေ့ကလည်းမင်းပြမျိုးတွင်လက်နက်ကြီးချရပောက်ပွဲခဲ့ရကတူဦးတေဆုံးတူဦးတန်ရာရရှိခဲ့ကြောင်းမင်းပြမျိုးကျန်ရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းဆုံးကခုလိုပြောပါတယ်
ကျွန်တော်မြင်းသားမျိုးအကြီးကြီးတောင်ကျော်လဲကုကြီးကျောင်းသားမှာဖိစီမှာအိမ်လေးပါ6,800ရှိတယ်။အဲ့ဒါမှာညီတို့ကစစ်တပ်ကပြစ်လို့ကြရည်ဆိုပြီးသူများပြားကစူးတော့တယ်မင်းကြီးမှလည်းသူရရတယ်
။ဒီဆုံးသွားတဲ့သူကခွေ့ပြန်လာတဲ့စစ်တပ်ကတာချက်ကြည့်သူလို့သတင်းထက်ပေါ်နေတယ်လို့မှန်မှန်မှန်စီစစ်နေတယ်လို့မြင်းသားမျိုးနဲ့အုပ်ချုပ်ရေးမှူးဥက္ကူလွင်ကပြောပါတယ
်။ဒါကလည်းညတော့တယောက်ဆုံးတယ်လို့ပြောပါတယ်။ဆောက်ကြလေးဆုံးတယ်လို့ပြောပါတယ်။အခုတော့ဒီကိစ္စကိုကြည့်နေကြတော့ကျွန်တော်တို့သက်ထိုင်ရသူတို့အဖွဲ့အစည်းနဲ့အတူတူနေတော့မှာ
ဗျဒီကနေ့မှာမင်းပြမြို့နယ်တကွန်တန်နဲ့ကလမတောင်ကျမ်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့ဒေသခံတွေကပြောပါတယ်အေအေကြံကြားရေးတာဝန်ခံခိုင်ဒုခကတော့မင်းပြမြို့နယ်နဲ့ပုံလူကျုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်အခြေအနေမသိရှိသေးကြောင်းပြောပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေအဖွဲ့တို့တိုက်ပွဲတွေကြေပြတ်စွာဖြစ်ပွားလာနေသလိုတိုက်ပွဲစဉ်တွင်ဒေသခံ6,000ကျော်စစ်သည်တိမ်းရှောင်နေရပါတယ်ခင်ဗျာ